ဦးလောက်မောင်ရွှေရေးပန်းစန်းဒီညီလာခံကိုလက်ရှိပြိုက်ပွဲဖြစ်နေတယ်ပေါ့ MNDAA တို့ AA တို့ TNN တွေတို့အစိုးရဘက်ကမတက်ဖို့တားမြစ်ထားတယ်ပေါ့နော်ဒါပေမဲ့အဲ့တားမြစ်ထားတဲ့အဖွဲ့တွေကလည်းတက်ရောက်မယ်ဆိုပြီးတော့သိရတယ်အဲ့ဒီဘော်ကအစိုးရဘက်ကသဘောထားအနေနဲ့ဘယ်လိုများရှိပါသလဲရှင်
ဒီလိုမတက်ဖို့တားမြစ်တယ်လို့အခြားအချက်လက်တွေကိုတော့စာနဲ့ပေနဲ့ထုတ်ပြန်ပြီးတော့ပြောနေတာတော့ကျွန်တော်တို့လည်းမတွေ့ရသေးဘူးကြ။ကျွန်တော်တို့ဒီမြန်မာငြိမ်းချမ်းရေးစင်တာအနေနဲ့ကတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဒီတိုင်းရင်းသားတွေစုဖွဲ့ထားတဲ့ NCCD တို့ဒီသဘောတူထားတာပေါ့။ SCA draft ကိုအများဆုံးဒီလက်မှတ်ရေးထိုးနိုင်ဖို့ပဲကျွန်တော်တို့ကတော့ဥတည်နေပါလေ။အဲ့တော့ဒီပန်ဆက်မှာလုပ်ခဲ့တာလည်း SCA ကိုအထောက်ကူအပြုနိုင်မယ်လို့တော့အခုချိန်ကြီးတော့ကျွန်တော်တို့ကတော့မျှော်လင့်ပြီးတော့စောင့်ကြည့်နေသေးပဲဗျ
။နောက်ပြီးတော့ဒီအစိုးရဘက်ကနေပြီးတော့လေဒီကိုကံပေါ် MNDAA နဲ့ဆွေးနွေးဖို့ဆန္ဒမရှိဘူးလို့လည်းပြောထားတာလည်းရှိတယ်ပေါ့နော်။အဲ့ဒီကောဘယ်လိုသဘောထားမျိုးရှိလဲအစိုးရဘက်ကအခုချိန်မှာရောသဘောထားပြောင်းသွားပြီလား
။ကျွန်တော်တို့နိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးဖြစ်စဉ်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့လွှတ်တော်ဥက္ကဋ္ဌ2ဦးနဲ့တမန်တော်ကောက်ဝေးဦးစီးချုပ်တို့ပါတယ်12ဦးပါပါတယ်။ဘိုးကော်မတီကပဲမူဝါဒတွေဆက်မှတ်ပြတာပါပဲအဲ့ဒီမူဝါဒအတိုင်းပဲဒီဝန်ကြီးဦးအောင်မင်းတို့လုပ်ငန်းကော်မတီဆက်ပြီးအကောင့်တင်ဖော်ရတာဖြစ်တဲ့အတွက်အခုအချိန်ထိတော့ကျွန်တော်တို့ UPWC နဲ့ bilateral ပေါ့ပြောနေတဲ့16ဖွဲ့ပေါ့အပြည့်ခက်ရထားတာ14ဖွဲ့ဆွေးနွေးနေတဲ့ KIO နဲ့ DLN ပေါ့ဒီ16ဖွဲ့နဲ့ဆက်ပြီးတော့ဒီလုပ်ငန်းတွေဆောင်ရွက်မယ်ဆိုတဲ့မူဝါဒပေးတော့အဲ့မူဝါဒအတိုင်းပဲအခုတော့ဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့တော့အခုဒီပေးတဲ့မူဝါဒကတော့ဒီအစိုးရနဲ့ bilateral ဆွေးနွေးနေတဲ့14အပေါင်းနှစ်ပေါ့လေဒီအဖွဲ့တွေနဲ့ဆက်ပြီးတော့ကျွန်တော်တို့ NCA သတ်မှတ်ရေးထိုးနိုင်မှုဆက်ပြီးတော့သူတို့ဆောင်ရွက်နေတယ်ဗျအဲ့တော့ policy ကတော့အခုချိန်ထိဒီ14ပေါင်းနှစ်ပဲရှိတဲ့အတွက်ဒီတိုင်းပဲကျွန်တော်ဆက်ပြီးဆောင်ရွက်ရပါလိမ့်မယ်။ common နဲ့စာနာနဲ့ဗောလေဘိုးကော်မတီကနေပြီးတော့မူဝါဒပေါ့တက်တော်တဲ့အချိန်မှာတက်တော်တယ်လို့ပေါ့ကျွန်တော်တို့ကြောင်းလဲမှုတွေရှိရင်လည်းအဲ့တိုင်းပဲဆက်ပြီးတော့ကျွန်တော်တို့နေတယ်တော့ဆောင်ရွက်မှာဖြစ်တယ်ဗျ။
ငယ်ဦးလောက်မောင်ရွှေရေလက်ရှိမှာပေါ့နော်ဒီအစိုးရနဲ့တိုက်ပွဲဖြစ်ပွားနေတဲ့ MNDAA တို့ TNLA တို့ AA တို့လို့အဖွဲ့တွေဘက်ကဒီအပြစ်ရဲ့လက်မှတ်ထိုးဖို့ဒီပန်ဆန်းညီလာခံကနေတဆင့်ဆွေးနွေးဖို့စကန်လန်းလာခဲ့လို့ရှိရင်ရောသဘောထားအနေနဲ့ဘယ်လိုများရှိပါသလဲရှင်
။ကျွန်တော်တို့ရဲ့ဘဟုကော်မတီကအခုချိန်ဒီ14ပေါင်းနှစ်ပဲပေးရတာဖြစ်တဲ့အတွက်အဲ့လိုမျိုးတွေရှိခဲ့ရင်လည်းဘဟုကော်မတီကပဲမူဝါဒပေးမှာပါပဲ။အဲ့ဘဟုကော်မတီကလည်းတနိုင်ငံလုံးကိုဒီကောင်းမွန်တဲ့ဆန္ဒနဲ့ NCA ထိုးမယ်ပါဝင်တဲ့ပါဝင်တဲ့သူတွေပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတွေသွားမယ်လို့နိုင်ငံတော်သမ္မတလည်းအချိန်ကြီးပြောထားပြီးသားဖြစ်တဲ့အတွက်အဲ့ဒီတိုင်းလည်းဆက်သွားနေမှာပါပဲ။ policy ဆိုတာကတော့လိုအပ်ချက်တွေရှိတယ်ပို့ပြီးတော့ကောင်းမွန်မဲ့အခြေအနေမျိုးရှိတဲ့မျိုးကြလို့ရှင်တော့လည်းအစ်စ်တွေချမှတ်ကောင်းလည်းချမှတ်ပါလိမ့်မယ်။အခုထိတော့အခြားကျွန်တော်တို့ပြင်ဆင်ထားတဲ့ဟာမရှိပါဘူးပြ
။ဒီလိုမျိုးတနိုင်ငံလုံးအပြည့်ရဲ့လက်မှတ်ထိုးတာတွေလုံးဝကာလမှာပဲလေဒီလိုတိုက်ပွဲတွေကလည်းဖြစ်နေတော့ငញ្ញញရဲ့အလားအလာရောဘယ်လိုသုံးသပ်ပြီးလို့ရမှာတလဲရှင်
ရတော့ဒီအခြေခံကောင်းတွေကျွန်တော်တို့အများကြီးရပြီးပါပြီဒီအခြေခံကောင်းတွေကြောင့်လည်းအဖွဲ့ချင်းဆွေးနွေးတယ်သူ့ဖွဲ့ဆွေးနွေးတယ် NCCD လို့အဖွဲ့မျိုးမှလည်းအပြစ်ကရစေးလက်မှတ်ရေးထိုးအတွက်ကိုလည်းစာချုပ်အကြမ်းကိုပူချမ်းကိုကျွန်တော်တို့အတည်ပြုနိုင်ခဲ့ပြီဖြစ်တယ်ဒါကြောင့်မို့ငင်းငင်းဖြစ်စရာတော့ဆက်သွားနေမှာပါပဲ NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းမှာလည်းအခါတခါမှာတော့ကျွန်တော်တို့ပြစ်ခတ်တိုက်ခိုက်မှုတွေထိတွေ့မှုတွေရှိကောင်းလည်းရှိပါလေဦးမယ်ဒါပေမဲ့ဒီလိုမျိုးရှိရင်လည်းဒါ NCA ထိုးပြီးလို့ဖြစ်တယ်ဆိုတဲ့သဘောထက်ပါလေဒေတာမှာအကြောင်းကြောင့်ဖြစ်သွားနိုင်တာရှိပေမဲ့ဒါတွေကိုတဖြည်းဖြည်း short ချပြီးတော့နိုင်ငံတော်သမ္မတဘက်ကလည်းဒီကျွန်တော်တို့ပွင့်တဲ့ပါဝင်တဲ့သူတွေပါတဲ့နိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေရနေပြီးတော့မှအဖြေစာပြီးဆက်သွားမယ်ဆိုတဲ့အတိုင်းပဲဆက်သွားမှာဖြစ်တဲ့အတွက်ဒီလိုမျိုးလက်ရှိဖြစ်နေတာတွေကြောင့်တော့အများကြီးတော့လည်းသိရမယ်လို့တော့ကျွန်တော်မယူဆဘူးအဲ့ပန်ဆန်းညီလာခံကလည်းအပြုသဘောဆောင်တဲ့ချွနေချက်တွေနဲ့အလက်တွေပဲရမယ်လို့တော့ကျွန်တော်တို့ကတော့အခုချိန်ထိတော့ဒါမျှော်လင့်ပြီးတော့စောင့်နေသေးပါပဲဗျ။
ဦးလောက်မောင်ရွှေကြီးအခုလိုဖြစ်ကြပေးတဲ့အတွက် RFA သတင်းဌာနကကျေးဇူးတင်ပါတယ်ရှင်။
ဟုတ်ကဲ့